Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ19ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51စနေနေ့တနင်္ဂနွေတွေမှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျမများသတင်းအောက်မှာဒီကနေ့ညပိုင်းသောတာရှင်တို့နားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားဖို့အမေရိကန်အရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရ Conservative Party ဦးဆောင်တဲ့ညွန့်မောင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေအံ့အားသင်ခဲ့ကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညွေ
။ကောင်းပါပြီရှင်။နိုင်ငံတကာသတင်းတွေအပြီးနားဆင်ရမှာကတော့စစ်တွေမျိုးကစန္ဒဖော်ထုတ်ပွဲမှာဘာတွေကိုတောင်းဆိုခဲ့ကြပါသလဲ။
ဒီလိုလည်းမကနေနဲ့တွန်းကြရတော့ကျွန်တော်တို့ဒီပြည်တော်နဲ့တွေ့မှာပါတယ်အပြင်နဲ့ဒီညမှာတရားထက်တဲ့နေတဲ့ချင်းသုံးရဲ့ဆိုတဲ့ချက်ရဲ့အပြင်နဲ့မတရားဆန်းပြည်ဒီညသုံးရဲ့ဆိုတဲ့ချက်တော့
စန္ဒပြပွဲစီစဉ်သူဦးထေအောင်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြမှာဖြစ်ပါတယ်။အစီအစဉ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေတဲ့အချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာကူဝိတ်နဲ့ Arab စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာသတိပေးလိုက်တာဖြစ်ပါတယ်။ဒေသရင်းမှာစီးရီးလှုပ်ရှားမှုတွေများလာပြီးနိုင်ငံတင်မာမှုလဲတိုးနေချိန်မှာဒီဒေတာအပေါ်ကဖြက်ပြီးအမေရိကန်လေကြောင်းလိုင်းလေယာဉ်တွေကိုမှားယွင်းပစ်မှတ်ထားလာနိုင်တဲ့အန္တရာယ်ရှိကြောင်းအကြံပြုသတိပေးထားတာဖြစ်ပါတယ်။လက်တလောရပိုင်းတွေအတွင်းတင်မာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေတာပါ။အီရန်ရဲ့ချင်းချောက်မှုတွေရှိတယ်ဆိုပြီးဒါကိုတုံ့ပြန်နိုင်ရေးအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ရပိုင်းအတွင်းမှာပဲစစ်သင်္ဘောတွေနဲ့ဘုံကျဲလေယာဉ်တွေကိုဒေတာအတွင်းဆေးလွတ်ထားပါတယ်။မရေရာမရှင်းလင်းလာတဲ့ချင်းချောက်မှုတွေကြောင့်ပဲအမေရိကန်ဘက်ကအီရန်အပေါ်မှာစီးပွားရေးအရာတန်းခတ်မှုတွေပိုလုပ်ခဲ့တယ်လို့အီရန်နိုင်ငံဘက်ဒက်မြို့တော်ကအမေရိကန်တန်ယုံကအရေးပေါ်မလိုအပ်တဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူခဲ့ပါတယ
်။အမေရိကန်နဲ့တာလီဘန်တာဝန်ရှိသူတွေဟာအာဖဂန်နိုင်ငံက18နှစ်ကြာစစ်ပွဲကိုနိုင်ငံရေးအရဆုံးသတ်နိုင်မဲ့နီလန်ဒီဆွေးနွေးညီနိုင်အဖြစ်ရှာရင်းဆိုရှယ်မီဒီယာပေါ်ကနေအပြန်အလှန်ဆွဆွပြောဆိုနေကြပါတယ်။အာဖဂန်အရေးအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်ကြားလာပေါင်းများစွာဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ Twitter စာမျက်နှာပေါ်ကနေအပြန်အလှန်သက္ကနိုင်လူတာတွေဖြစ်လာနေတာပါဆွေးနွေးပွဲတွေကတော့အခုထိအောင်မြင်မှုမရသေးပါဘူးလက်တလောတာလီဘန်တွေနဲ့အမေရိကန်ကြောတောက်နောက်ခံပေးထားတဲ့အာဖဂန်တပ်တွေကြားတိုက်ပွဲတွေကြောင့်အရသားတွေပါဝင်လူပေါင်းရာနဲ့ချီထိခိုက်သေးဆုံးခဲ့ကြပါတယ်အမေရိကန်ဘက်ကငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုတွေကိုမလိုလားဘူးလို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်က Twitter မှာရေးပါတယ်အာဖဂန်နစ်ရှေစစ်ပွဲကအမေရိကန်တပ်တွေကြာတာကြောင့်ဖြစ်ရတာလို့လည်းသူကအပြစ်တင်ရေးသားပါတယ်အာဖဂန်ကိုတပ်အင်အားနဲ့သိမ်းပိုက်ကြားဝင်နေသမျှငြိမ်းချမ်းရေးစစ်မှန်ကိုမရနိုင်ဘူးလို့တာလီဘန်ပြောခွင့်ရမူဂျာဟစ်ကရေးတာပါငြိမ်းချမ်းရေးကိုလိုလားနေတဲ့အာဖဂန်တွေကိုတာလီဘန်တွေကနာကျင်ခံစားရအောင်လုပ်နေတယ်လို့လည်းအမေရိကန်စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးဒေးဘတ်လာကပြောတာကိုတုံ့ပြန်တာဖြစ်ပါတယ်နိုင်စက်တမာ17ရက်တိုက်ခိုက်မှုတောင်ဝန်ရှိကြောင်းထင်ရှားခဲ့တဲ့အယ်ကိုင်ဒါခေါင်းဆောင်တွေကိုခိုလုံခွင့်ပေးခဲ့တဲ့တာလီဘန်အင်အားကိုထိန်းချုပ်ဖို့အတွက်အမေရိကန်နဲ့ညမောင်းတက်တီဟာအာဖဂန်ကို2011ခုနှစ်မှာကျူးကျော်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရ Conservative Party ဦးဆောင်တဲ့ညွန့်မောင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ကြပါတယ်။အများကထင်ကြီးပေးနေတဲ့အတိုက်ခံခေါင်းဆောင် Bill Shorten ဦးဆောင်တဲ့ Labour Party ကရှုံးနေခဲ့တာပါ။ Conservative ခေါင်းဆောင်လက်ရှိဝန်ကြီးချုပ် Scott Morrison ကပြည်သူအကြိုက်စီးပွားရေးစီမံကိန်းတွေကိုချပြနိုင်ခဲ့ပြီးအတိုက်ခံတွေကိုအောင်မြင်ခဲ့တယ်လို့ဩစတြေးလျဘဏ္ဍာရေးဝန်ကြီး Josh Frydenberg က ABC ရုပ်သံအစီအစဉ် Inside Insiders မှာပြောသွားပါတယ်။အနံရတဲ့လက်ရှိဝန်ကြီးချုပ် Scott Morrison နဲ့တနင်္လာနေ့မှာအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းသွားမယ်လို့ပြောပါတယ်။အတိုက်ခံခေါင်းဆောင် Bill Shorten ခေါင်းဆောင်မှုသက်တမ်း6နှစ်ပြည့်ပြီးရင် Labour Party ခေါင်းဆောင်နေရာကနေနှုတ်ထွက်မှာဖြစ်တဲ့အတွက် Labour Party လွှတ်တော်အမတ်ဒုတိယဝန်ကြီးချုပ်ဟောင်း Anthony Albanese ကပါတီကိုဆက်လက်ဦးဆောင်သွားမယ်လို့ကြေညာထားပါတယ်။
ဩစတြေးလျနိုင်ငံမှာဒုဝန်ကြီးချုပ်ယာရူကနေနှုတ်ထွက်သွားပြီးတဲ့နောက်ရွေးကောက်ပွဲကိုစောပြီးကျင်းပဖို့ဩစတြေးလျဝန်ကြီးချုပ်ဆေဘက်စတီယန်ကော့စ်ကစနေနေ့ကတောင်းဆိုလိုက်ပါတယ်။ဩစတြေးလျဒုဝန်ကြီးချုပ်ကရုရှားယင်းနီးမြုံနံသူတယောက်ကိုအစိုးရရဲ့ contract တွေပေးမယ်လို့ပြောထားတဲ့ခိုးရိုက်ထားတဲ့ဗီဒီယိုဖိုင်တစ်ခုထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒုဝန်ကြီးချုပ်နှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲအတွက်ကိုစောနိုင်သမျှအစောဆုံးကျင်းပသွားဖို့အတွက်ရက်သက်မှတ်ပေးဖို့သမရဗန်ဒါဗလန်ကိုသူ့အနေနဲ့တောင်းဆိုသွားမယ်လို့ဝန်ကြီးချုပ်ကော့စ်ကပြောပါတယ်။ဩစတြေးလျနိုင်ငံသားတွေဟာဗီနာမြို့ကဝန်ကြီးချုပ်ရုံးရှိမှာစုဝေးဆန္ဒပြခဲ့ကြပြီးနောက်ရွေးကောက်ပွဲအစ်ကျင်းပဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ဒုဝန်ကြီးချုပ် Heinz Christian Strache ရဲ့ဗီဒီယိုပေါ်ထွက်လာပြီးတဲ့တရက်ကြာမှာပဲသူကစနေနေ့မနေ့စောပိုင်းကယာရုကနှုတ်ထွက်သွားခဲ့တာပါ။ဒီဗီဒီယိုကြောင့်ရုရှားနဲ့ဆက်ဆံရေးပေါ်မှာရောလက်ရဆုံးရောက်အများကြီးဝါဒီနိုင်ငံရေးပါတီတွေကဥရောပသမ္မတပေါ်ဝေဖန်နေရတဲ့ပတ်သက်ပြီးတော့လူလူကြားမှာစိုးရိမ်မှုတွေလည်းပိုပြီးတော့ဖြစ်လာနေပါတယ်။2016ခုနှစ်တုန်းက Strache ရုရှားနိုင်ငံမော်စကိုမြို့ကိုတွားရောက်ခဲ့ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသစ္စာခံတဲ့ United Russia Party နဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
UAE American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
် VOA American အတန်ရဲ့တနင်္ဂနွေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာနေပါတယ်39ရက်ကြာကျင်းပနေတဲ့အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲနောက်ဆုံးအဆင့်ကိုပြည်내ပေါင်း10ပြည်내ကမဲဆန္ဒရှင်တွေတောင်းနေချီပြီးမဲပေးခဲ့ကြပါတယ်။ဒီကနေ့တနင်္ဂနွေနေ့လွှတ်တော်အမတ်59နေရာအတွက်ရှင်ပြိုင်ကြတာမှာဝန်ကြီးချုပ်နရင်ဒရာမိုဒီကိုထောက်ခံတဲ့ဟိန္ဒူအများစုရှိရာဥတ္တရပရဒက်ရှ်ပြည်내ဘာရာဏသီမြို့မှာဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီဘက်ကအသာစီးရနေတာပါ။အတိုက်ခံကွန်ဂရက်စ်ပါတီနဲ့အကြိမ်နဲ့ရှင်ပြိုင်နေရတဲ့ BJP ပါတီကရှေ့ကပြေးနေပြီမဲ့ဝန်ကြီးချုပ်မိုဒီအနေနဲ့ဒုတိယသက်တမ်းအတွက်အနိုင်ရဖို့ကတော့မတိကျသေးပါဘူး။2014ခုနှစ်တုန်းကတော့လွှတ်တော်အမတ်နေရာ80တဲက81နေရာကိုဥတ္တရပရဒက်ရှ်ပြည်နယ်ကတခဲနဲ့မဲပေးရွေးချယ်ခဲ့ကြလို့ဝန်ကြီးချုပ်မိုဒီအောင်ပွဲခံနိုင်ခဲ့တာပါ။ရွေးကောက်ပွဲတွေကိုဒီကနေ့မေလ19ရက်နေ့အထိကျင်းပခဲ့ပြီးနောက်ဆုံးရလဒ်တွေကိုတော့မေလ23ရက်နေ့မှာကျင်းပမှာဖြစ်ပါတယ
်။မာလီနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂညီညွတ်ရေးတပ်ဖွဲ့ဝင်တွေထိခိုက်ဒိဆုံးသွားခဲ့ပြီးတော့ဒီပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီမောက်ထူမျိုးမှာနိုင်ဂျီးရီးယားကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တဦးသေဆုံးသွားခဲ့တဲ့ပေါ်အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကသူ့အနေနဲ့အလွန်စိတ်မကောင်းဖြစ်မိတယ်ဆိုပြီးတော့သူ့ရဲ့ပြောခွင့်ရကပြောပါတယ်။ဒါပြင်ဒီတိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရသွားတဲ့နိုင်ဂျီးရီးယားတပ်ဖွဲ့ဝင်နောက်တဦးလည်းဒဏ်ရာတွေအများဆုံးပျောက်ကင်းစေဖို့အတွက်ဆူတောင်းတယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ်။မာလီနိုင်ငံကီဒေါလ်ဒေတာတက်ဆလစ်မြို့မှာဖြစ်ခဲ့တဲ့နောက်ထပ်တိုက်ခိုက်မှုတစ်ခုအတွင်းမှာတော့ချတ်နိုင်ငံကဒီငင်းကြီးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရသွားပါတယ်။သူတို့ရဲ့မိုင်းတန်ခံနိုင်တဲ့ကားဟာလမ်းမေးထောင်ဘုံတလုံးကိုထိမှန်ပြီးတော့အဲ့လူတွေဒဏ်ရာရသွားခဲ့တာဖြစ်ပြီးတော့အများဆုံးတပ်သားပျောက်ကင်းစေဖို့အတွက်ဆူတောင်းတယ်ဆိုပြီးတော့အတွင်းမှုချုပ်ကပြောထားပါတယ်။ကုလသမဂ္ဂငင်းကြီးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဟာစစ်အရာသွေးမှုကျူးလွန်တာဖြစ်ပြီးတော့မာလီတာဝန်ရှိသူတွေအနေနဲ့ဒီတိုက်ခိုက်မှုကိုကျူးလွန်တဲ့သူတွေကိုအများဆုံးဖော်ထုတ်ရေးယူဖို့ကိုလည်းအတွင်းမှုချုပ်ဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
ရုရှားကနေ S-400 ဒုံးကာကွယ်ရေးစနစ်တွေဝယ်ယူဖို့သဘောတူညီချက်ရထားပြီးနောက်ထပ်အစီအစဉ်အနေနဲ့ S-500 ဒုံးကာကွယ်ရေးစနစ်တွေကိုရုရှားနဲ့ပူးပေါင်းထုတ်လုပ်သွားမယ်လို့တူရကီသမ္မတထာရစ်အာဒူဝန်ကစနေနေ့ကပြောပါရယ်ရုရှားစီက S-400 ဒုံးကာကွယ်ရေးစနစ်တွေဝယ်ယူမဲ့တူရကီရဲ့အစီအစဉ်က American Lockheed Martin Corporation နဲ့ F-35 တိုက်လေယာဉ်ပူးတွဲထုတ်လုပ်ဖို့ကိစ္စကိုထိခိုက်လာနိုင်တယ်လို့ American တာဝန်ရှိသူတွေကပြောပါရယ် American ဘက်ကတူရကီနဲ့ F-35 တိုက်လေယာဉ်ပူရဲထုတ်လုပ်ဖို့ကိစ္စကိုပြီးခဲ့တဲ့ဧပြီလကတည်းကဆိုင်းငံ့ထားတာပါ။ဒုံးကာကွယ်ရေးစနစ်တွေဝယ်ယူဖို့ကိစ္စနဲ့ပတ်သက်ပြီးတူရကီကနည်းပညာပိုင်းလှုပ်ဆောင်စရာရှိတာတွေကိုလှုပ်တာပဲဖြစ်တဲ့အကြောင်းနဲ့ American ကဝေဖန်တယ်လို့တိုက်လေယာဉ်ပူရဲထုတ်လုပ်ရေးကိုထိခိုက်စရာမရှိတဲ့အကြောင်း Istanbul မှာလှုပ်တဲ့တက္ကသိုလ်ကျောင်းသားတွေနဲ့ရုပ်သံအမေးဖြေမှာသမရအာဒိုဝါနပြောပါတယ်။ American ဘက်ကတုံ့ဆိုင်နေပေမဲ့လည်းF-35 တိုက်လေယာဉ်တွေကိုမကြခင်ရလာမှာပါလို့သမရအာဒိုဝန်ကပြောသွားပါတယ်
။အီဂျစ်နိုင်ငံဂီဇာပိရမစ်နာကပြတိုက်တစ်ခုအနီးမှာဒီကနေ့ဂီဇာဘတ်စကာတစ်စင်းဘုံပေါက်ကွဲခဲ့တာကြောင့်အနည်းဆုံး12ယောက်ဒဏ်ရာရသွားပါတယ်။ဒဏ်ရာရသူအများစုကကမ္ဘာလက်ခီးတယ်တွေဖြစ်ကြတယ်လို့ဆိုပါတယ်။လူမှုကွန်ရက်မှာတင်ထားတဲ့ဓာတ်ပုံတွေမှာတော့ဘတ်စကာရဲ့တံခါးပေါက်တွေပျက်စီးပြီးတော့အပိုင်းစားတွေလွင့်စင်နေတာကိုတွေ့ကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းဂီဇာပိရမစ်နေရာနဲ့နှမိုင်းကျော်အကွာမှာလမ်းဘေးဘုံတစ်လုံးကြောင့်ဒီခီးသွာဘတ်စကာပောက်ကွဲခဲ့တာကနေဗီယက်နမ်ခီးသွာ၃ဦးနဲ့အီဂျစ်အယ်လန်ညွန်တို့ထိဆုံးခဲ့ပြီးတော့၁၀ယောက်ထပ်မင်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
မေလ19ရက်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးစစ်တွေမြို့ပေါ်ကစန္ဒဖော်ထုတ်ပွဲနဲ့စပါမယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့စစ်ရေးပြိပက္ခတွေရပ်ဆဲဖို့စစ်တွေမြို့အပါအဝင်၄မြို့နယ်ကတန်ကာတော်တွေနဲ့ရခိုင်အမျိုးသားတွေဟာစစ်တွေမြို့ဝင်းကဘာခွင်းမှာစန္ဒဖော်ထုတ်ခဲ့ကြပါတယ်။ရခိုင်ဒေသတွင်စစ်ဖြစ်နေတာတွေရပ်ပေးဖို့နဲ့စစ်ဆောင်ဒုက္ခသည်တွေနေရပြန်နိုင်ရေးအဓိကရည်ရွယ်ပြီးတော့စန္ဒဖော်ထုတ်တောင်းဆိုခဲ့ကြတယ်လို့စန္ဒပြပွဲကိုစီစဉ်သူဦးဆောင်သူတွေကပြောကြပါတယ်။မဆုမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
ဒီကနေ့စစ်တွေမြို့မှာလူလူဆန္ဒဖော်ထုတ်ပွဲကျင်းပရတဲ့ရည်ရွယ်ချက်ကိုတော့ဆန္ဒဖော်ထုတ်ပွဲဦးဆောင်သူတဦးဖြစ်တဲ့ဦးထေအောင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဒီအခိုင်အမာမှာအပိုင်းကရက်ကမလို့ခဲ့တဲ့တိုက်ပတ်တာကိုကျန်တဲ့လို့ကျွန်တော်တို့ဒီလူတွေကတော့မင်းနာမှုကြောင့်ရတယ်။အဲဒါကအင်းနဲ့ပြည်သူတွေကခုဆိုရင်လေတောင်းပေါင်းဝန်းစစ်တော့ပြီးသူတို့ကလည်းတော်တော်ကသူတို့ကားကြောင့်ရရတယ်။ဒါမှမဟုတ်လူရစီကာလာကလည်းကြားလာပြီးတော့သူတွေဒီတော့သူတောင်းကြတယ်ကသူတို့နေရာတွေကိုပြန်ရောက်ကြည့်ရတယ်။ကျွန်တော်တို့ဒီလူလားချက်တွေကိုတောင်းဆိုတာကအခက်ကြီးဖြစ်ပါတယ်။
ဒီဆန္ဒဖော်ထုတ်ပွဲကျင်းပဖို့တက်ဆိုင်ရာမြို့နယ်အာနာပိုင်နေစီခွင့်ပြုချက်တောင်းခံတင်ပြထားတာဖြစ်ပြီးတော့အဖွဲ့ရဲ့တောင်းဆိုချက်၉ချက်ထဲက၃ချက်ကိုလက်မခံပယ်ချခဲ့တယ်လို့ဦးထေအောင်ကဆက်ပြောပြပါတယ်
ဒီလိုလည်းမကနိုင်တဲ့တုံးကြရတော့ကျွန်တော်တို့ဒီကြွေးကြော်ခံပြမှာပါတယ်အပြင်းနဲ့ဒီညမှာတရားဆက်ပြနေတဲ့ချင်းကိုကြီးရဲ့ဆိုတဲ့တစ်ချက်ရဲ့အပြင်းနဲ့တရားဆန်းကြည့်ဒီညဆက်ချင်းရဲ့ဆိုတဲ့တစ်ချက်နောက်အပြင်းနဲ့တရားပိတ်ခတ်ဆက်ပြသူဥပဒေရအရေးဆိုတဲ့အချက်ဆုံးချက်ကတော့ဒီလိုလည်းမကနိုင်ဘူးဆိုတဲ့တော့ကျွန်တော်တို့ကတော့အဲ့ဒါကိုဟုတ်ချက်ပြေးရတာပေါ့
ဒီဆန္ဒထုတ်ဖော်ပွဲကိုတော့မိုးလွဲတနားကြီးကနေ၃နာရီအထိရခိုင်ပြည်နယ်စစ်တွေမြို့ဝင်းကဘာကွင်းထဲမှာကျင်းပခဲ့ပြီးတော့စစ်တွေနဲ့ရသေးတောင်မြို့နယ်ကတန်ဃာတော်တွေနဲ့ဒေသခံ3000ပတ်ဝန်းကျင်တက်ရောက်ခဲ့တယ်လို့အာဏာပိုင်တွေဘက်ကတော့နှောက်ယှက်ဟန်တာတာမရှိဘူးလို့သူကပြောပါတယ်။အခမ်းအနားမှာတော့ပိုစတာဆိုင်ပုဒ်တွေကိုက်ဆောင်ပြီးကျွေးကြော်တန်းတွေမပြုတ်လောက်ခဲ့တယ်လို့သာသနာအလံနဲ့ရခိုင်အမျိုးသားအလံကိုသာကိုက်ဆောင်ခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့စစ်ရေးတင်းမာမှုတွေကြောင့်ဒေသခံတွေထိခိုက်နေတာမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလ6ရက်နေ့ကတန်ဃာတော်တွေနဲ့ရခိုင်ဒေသခံပြည်သူတွေကအစည်းအဝေးတရက်ကျင်းပခဲ့ပြီးတော့စစ်တိုင်း၅ခုမှာအပြည့်ခတ်ရက်ဆဲထားသလိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေမှာလည်းစစ်ရက်ဆဲဖို့နောက်ရခိုင်တပ်ဖွဲ့အေအေနဲ့တပ်မတော်တို့အကြားစစ်ရေးအရာမဖြေရှင်းမဲ့ဇပွဲဝိုင်းပေါ်မှာဆွေးနွေးအဖြေရှာကြဖို့နောက်ပြည်တွင်းပြည်ပကအလှူရှင်တွေလွတ်လပ်စွာသွားလာဆောင်ရွက်ခွင့်ပြုပေးဖို့မြမတပ်မတော်ကနေပြစ်ခတ်လို့တေဆုံးထရရတဲ့ဖြစ်ရက်တွေနောက်ထပ်မဖြစ်စေရအတွက်တည်ဆဲဥပဒေနဲ့အညီနိုင်ငံတော်အစိုးရကအထူးကြီးကြပ်ဆောင်ရွက်ပေးဖို့စတဲ့အချက်၄ချက်ကိုတော့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတို့ထံပေးဖို့တောင်းဆိုခဲ့ကြပါတယ်။မေလ18ရက်နေ့နောက်ဆုံးထားပြီးနိုင်ငံတော်အကြီးအကဲတွေဘက်ကအကြောင်းပြန်ကြားပေးဖို့ကိုလည်းပြစ်တာရက်ခတ်ထားပေမဲ့လို့အကြောင်းပြန်တာမရှိတာကြောင့်အခုလိုဆန္ဒထုတ်ဖော်ပွဲကျင်းပရတာဖြစ်တယ်လို့ကော်မတီဝင်တွေကပြောပါတယ်။ဒီဆန္ဒပြလှုပ်ရှားမှုကိုတော့စစ်တွေပုံတကြိုးပေါက်တော်မောင်းတော်စတဲ့မြို့နယ်လေးခုမှာဒီကနေ့တပြိုင်တည်းဆန္ဒပြတောင်းဆိုခဲ့ကြတာလို့ဥဆောင်ပါဝင်သူတွေကပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေမလုပ်ဖို့အခုလိုဆန္ဒထုတ်ဖော်ပွဲကျင်းပတဲ့အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့အတွေ့အမူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့လွတ်လပ်ချင်ဒီပြည်သူလူထုရဲ့ဆန္ဒထုတ်ပေါ်တာကိုကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီစောင့်ဆူတာကိုကျွန်တော်တို့ထောက်ခံပါတယ်ဒီကိစ္စပြည်သူပါတီကတော့ဒီကိစ္စမှာပါဝင်မှာမဟုတ်ပါဘူးခင်ဗျ
ရခိုင်ပြည်နယ်အတွင်းမြမတပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့အေအေတို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်သေးဆုံးမှုများပြားလာတယ်လို့အေအေအဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးအဖမ်းဆီးခံရသူတွေလည်းများပြားလာနေပါတယ်အထူးသဖြင့်ကတော့မြမစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ထိခိုက်သေးဆုံးမှုတွေရှိခဲ့တာကြောင့်ဒီဖြစ်စဉ်ကိုစစ်စစ်အရေးယူပေးဖို့ဒေသခံတွေကတောင်းဆိုနေကြတာပါတပ်မတော်ဘက်ကတော့အေအေအဖွဲ့အနေနဲ့အရက်သားတွေနဲ့ရောတော်ပြီးသူတို့ကိုတိုက်ခိုက်နေတာလို့ပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့အကြားတိုက်ပွဲတွေကြောင့်အရက်သား30ကျော်တိစုပ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူက80စစ်ပေးဆောင်ဒုက္ခသည်က38000ကျော်အထိရှိလာနေပြီလို့ရခိုင်ရဲကူညီဆောင်ရွက်ပေးနေတဲ့လူမှုဖွဲ့စည်းတွေကဒီစည်ရေးပြုစုထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ချိန်ရောက်လာပါပြီ။ NLD အစိုးရလက်ထက်မှာပညာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေတည်တည်တသာဆောင်ရွက်လာတာရှိပေမဲ့သူတို့ရဲ့အသီးပွင့်ကိုခန်းစားရဖို့ကတော့နှစ်နည်းနည်းလိုမယ်လို့ပညာရေးနဲ့အသက်မွေးဝမ်းကြောင်းကန္တပေါင်းဆက်ညှိနှိုင်းရေးအဖွဲ့ဝင်လက်ဖြင့်မြမရွှေပြောင်းကျောင်းပညာရေးဖြစ်တဲ့မိုင်မီကိုစတင်တည်ထောင်သူလက်ဖြစ်တဲ့ကိုတင်မောင်မောင်အေးကပြောပါတယ်။မခင်ဖြူထွေးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ကတော့လေဒီနေ့ကျမတို့ဆွေးနွေးချင်တာကကိုတင်မောင်မောင်အေးရလက်ရှိမှာဒီမြန်မာနိုင်ငံရဲ့ဒီပညာရေးပြုပြင်ပြောင်းလဲမှုတွေကိုဦးဆောင်ပြီးတော့လုပ်နေတဲ့အဖွဲ့ထဲမှာလည်းပါနေတယ်။နောက်လက်ရှိဒီပညာရေးဆိုင်ရာတွေကိုဒီပညာရေးဦးကြီးဌာနကအကြံပေးနေတဲ့သူတွေတူလည်းဖြစ်တဲ့ဆိုတဲ့အခါကျတော့အခုလက်ရှိအနေအထားမှာဒီပညာရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲမှုတွေကဘယ်လောက်အနေအထားအထိကိုရောက်နေပြီလဲဒီလက်ရှိ NLD အစိုးရလက်ထက်မှာပေါ့နော်ဒီကြိုးပမ်းအားထုတ်မှုတွေကဘယ်လောက်တိုင်းတာအထိအကောင့်ထဲပေါ်နေပြီလို့ပြောလို့ရမလဲရှင့်
ဟိုပညာရေးပြည်ပြည်ပြောင်းလဲမှုလမ်းကြောင်းကတော့ဟိုလမ်းကြောင်းမှန်ပေါ့เนาะလမ်းကြောင်းမှန်ပေါ်တော့ရောက်နေတာတော့ဒါတော့ချင်းသေးတယ်ပေါ့เนาะဘာလို့ဆိုတော့ချင်းဒီအရင် NLD အစိုးရမတက်လာခင်တည်းကဥသိမ်းစိန်ဆိုရလက်ထက်က CSR ဆိုပြီးတော့ပညာရေးစနစ်ကြီးတစ်ခုလုံးပြန်လဲသုံးသပ်ပြီးတော့မှအနှစ်30ဒီ NESP ပေါ့เนาะဒီအမျိုးသားမြန်မာနိုင်ငံအမျိုးသားပညာရေးမဟာဗျူဟာဆိုပြီးတော့ချပြီးတော့ဆောင်ရွက်နေပေါ့เนาะအခုလက်ရှိမှာတော့ပညာရေးဥပဒေလည်းနှစ်ခုပေါ့နော်2014မြို့သားပညာရေးဥပဒေနဲ့2015အဲဒီမြို့သားပညာရေးကိုပြည်ပြောင်းလဲဥပဒေဆိုပြီးနှစ်ခုလည်းရှိနေပြီပြီးလို့ရှိရင်ခုန CSR ဆိုပြီးတော့ပေါ့နော်မြို့သားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းနဲ့လောဆယ်သွားနေတာဆိုလို့ရှိရင်ခီးတဝက်ကျိုးခဲ့ပြီလို့ပြောရမှာပေါ့နော်အဲခုနပြောလို့ဒီတဝက်ကျိုးခဲ့တဲ့အတိုင်းအတာအတွင်းမှာလဲဒီပညာရေးအသုံးစိတ်ကအထူးသဖြင့်ဆိုလို့ရှိရင်အရင်တော့ဆို200ခန်းလောက်ကနေပြီးတော့ပေါ့နော်အခုဆိုလို့ရှိရင်800ခန်းလောက်900ခန်းလောက်နိုင်ငံတော်ရဲ့ဒါစုစုပေါင်းဘတ်ဂျက်ရဲ့အဲ့လောက်ထိကိုရောက်နေပြီဆိုတော့လမ်းကြောင်းကတော့ဟိုတော်တော်လေးတော့တဲ့နေပြီလို့ပြောလို့ရမယ်။ဒါမဲ့သွားတော့သွားနေနေုံပဲဆက်သွားနေတော့မယ်။ဒါမဲ့အပြင်ကကြည့်မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့နိုင်ငံကအနှစ်ပေါင်းများစွာပေါ့နော်။ဒီပညာရေးစနစ်ကဘယ်လိုပြောမလဲ။ဒီဟိုလစ်လူရှုခံခဲ့ရတယ်ပြောမှာပေါ့နော်။စနစ်ကြနဲ့ပြည်သူပြောထောင်ခဲ့တဲ့အခြေအနေမရှိခဲ့တဲ့ခါကြတော့လမ်းကြောင်းမှန်နေပြီဆိုရင်တော့မှအသီးပွင့်တွေကိုတွေ့ရဖို့ဆိုတဲ့ဟာကတော်တော်ကြီးကိုအချိန်ပေးရအောင်ပေါ့နော်။ဒါမဲ့ခုနကဒီဟိုဥပဒေဘက်ကကြည့်မယ် policy ဘက်ကကြည့်မယ်ပြီးလို့ရှိရင်ယင်းနှမြုံနှံမှုနိုင်ငံတော်ယင်းနှမြုံနှံမှုတွေဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါတွေလမ်းကြောင်းကတော့တည့်နေပြီလို့ပြောလို့ရပါတယ်
ဆိုတော့ပြည်ပြင်ပြောင်းလဲမှုတွေကတော့စတင်လှုပ်ဆောင်နေပြီ account ထဲစပြီးတော့ပေါ်နေတဲ့အနေထားတော့ရောက်နေပြီပေါ့နော
်ဟုတ်ကဲ့
ဆိုတော့ပညာရေးစနစ်ကိုပြောကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒါပညာရေးမှာအခြေခံမူလတန်းရှိမယ်အလဲတန်းရှိမယ်အထက်တန်းရှိမယ်ဆိုတော့အခုဒီအစိုးရလက်ထက်မှာလည်းအဲ့ဒီဒီကဏ္ဍအတီးတီးမှာစဒီဒီအဆင့်တိုင်းအဆင့်တိုင်းမှာပေါ့နော်စပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတော့သိရတယ်ဆိုတော့အထူးသဖြင့်ဒီအပညာရေးရဲ့အခြေခံကတော့တကယ်တမ်းအမူလတန်းပေါ့နော်ဆိုတော့အဲ့ဒါလေးတွေကိုလည်းအသေးစိတ်နည်းနည်းဟိုဆွေးနွေးပေးစစ်ချင်ပါတယ်အခုလက်ရှိမှာဒီအခြေခံမူလတန်းပညာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအပြောင်းလဲတွေတကယ်တမ်းဒီအဓိကဒီအခြေခံထားပဲလေဆိုတော့အဲ့ဒီအပိုင်းမှာပြုပြင်ပြောင်းလဲမှုတွေဘာတွေရှိနေလဲအခြေခံပညာမူလတန်းအလဲတန်းအထက်တန်းပေါ့ဆိုတော့အရင်နဲ့မတူတဲ့အခုလက်ရှိမှာအပြောင်းလဲရဘာဖြစ်မလဲ
ဒီအခြေခံပညာအခြေခံပညာရေးစနစ်ပေါ့နော်ခုနကပြောခြင်းမူလတန်းအလဲတန်းထက်တန်းကိုအခြေခံပညာရေးစနစ်ဆိုပြီးတော့ခေါ်ကြတာပေါ့နော်အဲအခြေခံပညာရေးစနစ်အောက်မှာတော့ခုနကဒီအမျိုးသားပညာရေးမဟာဗျူဟာတဲကဟိုချမှတ်ထားတဲ့ဒီဘယ်လိုပြောမလဲ policy အတိုင်းကိုသွားအောင်လေပေါ့ဥပမာဆိုလို့ရှိရင်အခုကျွန်တော်တို့မြန်မာနိုင်ငံမှာအာဒီ10တန်းထိပဲရှိခဲ့တယ်ပေါ့နော်ဒါ10တန်းကိုကျွန်တော်တို့လွတ်ချက်ပြီးတော့ကျောင်းဆရာဆရာမဘိုးပြုစနစ်နဲ့ကျွန်တော်တို့ကြီးပင်းခဲ့တာပေါ့ကျွန်တော်တို့ကိုယ်တိုင်ပဲဒီစနစ်ကပဲကြီးပင်းခဲ့တာပေါ့နော်အခုလက်ရှိမှာဆိုလို့ရှိရင်ဒီဆရာဆရာမဘိုးပြုစနစ်ကနေပြီးကျောင်းမဘိုးပြုစနစ်ကိုပြောင်းပြီးတော့ဒီ KG+12 ဆိုတဲ့စနစ်ပေါ့နော်12တန်းဒ ဒီအခြေခံပညာရေးစနစ်ကိုစံတန်းအကောင့်တွေပေါ်နေတယ်အကောင့်တွေပေါ်နေတာမှာ အခုလက်ရှိမှာဆိုလို့ရှိရင်အခုလာမဲ့ပညာသင်နေပေါ့เนาะ2019နှစ်ဆယ်မှာဆိုလို့ရှိရင်3တန်းနဲ့6တန်းကိုတင်ယုံညွန့်အသင်းနဲ့စာမယ်အဲ့တော့စခဲ့တာပြီးခဲ့တဲ့နှစ်နှစ်ကျော်လောက်ကဆိုတော့အခုဆိုလို့ရှိရင် KG တနည်းတနည်းမှာတိုးတိုးသွားပြီးလို့ရှိရင်နောက်ပိုင်း2023မှာဆိုလို့ရှိရင်ကျွန်တော်နိုင်ငံရဲ့လက်ရှိခုနအခြေခံပညာရေးစနစ်ကKG+12လို့ခေါ်တဲ့တင်ယုံညွန့်အသစ်ကိုရောက်ပါလိမ့်မယ်အဲ့တော့ဒီဟာရဲ့ပြုတ်ပြပြောင်းလဲရတဲ့အကြောင်းရင်းကလည်းသူကတော်တော်ကြီးကိုလည်းဟိုလိုအပ်ချက်လည်းရှိရယ်တိုင်းပြည်မှာလည်းခုနရင်းနှောင်း10တန်းမှရှိခဲ့10တန်းမှရှိခဲ့ကြတော့10တန်းပြီးတဲ့အကြောင်းသူအကြောင်းသားကစထ ပြန်ကြည့်မယ်ပြီးလို့ရှိရင်လူတယောက်ရဲ့ဆုံးဖြတ်ပိုင်ခွင့်တွေဘာနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်သူက16နှစ်ကိုအဓိကသွားကြတာပြီးလို့ရှိရင်16နှစ်ပြီးလို့ရှိရင်တက်ကတိုတွေဘာဆက်တက်ကြရဲဆိုတဲ့ခါကျတော့ဒီဟာနဲ့ပြန်ကြည့်လို့ရှိရင်မြန်မာပြည်ကနောက်ဆုံးနိုင်ငံတစ်ခုလို့တော့မှပြောလို့ရတာပေါ့နော်ဒီ KG Plus 12တန်း12ကိုပြောင်းလဲတဲ့နေရာမှာပေါ့နော်ဒါပေမဲ့အခုလောဆယ်တော့စနေပြီအဲတော့တင်ယုံညွန်းအသစ်ဖြစ်တဲ့အပြင်ကိုဆရာဆရာမတွေကိုလည်းဒီတင်ယုံညွန်းအသစ်ကိုဘလို့တင်ရမယ်ဆိုတဲ့ training ကနှစ်တိုင်းပေးရတာပေါ့ဒီနှစ်မှာဆိုလို့ရှိရင်ဆရာဆရာမပေါင်း2သိန်းခွဲကိုဒါပညာရေးဝန်ကြီးဌာနကဒီတင်ယုံညွန်းအသစ်ကို training ပေးရတယ်ပေါ့နော်ပြီးလို့ရှိရင်ခုနကပြောတဲ့လိုပေါ့နော်တင်ယုံညွန်းအသစ်မှာလည်းအရင်တော့ဘာသာရက်တွေပါတဲ့အပြင်ကိုဘာသာရက်အသစ်တွေထပ်ပါလာတာပေါ့နော်ဥပမာဆိုလို့ရှိရင်ဒီအနုပညာနဲ့ပတ်သက်တာတွေဂီတာနဲ့ပတ်သက်တာတွေပါလာမယ်အားကစားနဲ့ပတ်သက်တာတွေပို့ပြီးတော့ပါလာမယ်ပြီးလို့ရှိရင်ဒီကိုယ်တိုင်လေလာတုံးတက်ပြီးတော့မှစဉ်းစားတွေ့ခေါ်ပြီးမှဆုံးဖြတ်ချရတဲ့ critical thinking လို့ခေါ်တဲ့အစိတ်အပိုင်းတွေတော့များများပါလာတယ်။အဲဒါတွေကခုနပြောင်းလဲရအောင်စနေပြီ။ဒါပေမဲ့တကယ်တမ်းကတော့ခုနပြောလို့မနော်ဒီတကယ်ဒီအပြောင်းလဲတွေရဲ့ရလက်ကိုအသီးပွင့်တွေကိုခန်းစားဖို့ဆိုတဲ့ဟာကြတော့ခုနအပြောင်းလဲပြီးသွားပြီးတော့မှကျွန်တော်တို့ကဟိုတွေ့ကြုံခန်းစားရမယ်ဆိုတော့အချိန်တော့နည်းပေးအောင်ပေါ့နော်။
နောက်ကျမတို့တည်တဲ့အတိုင်းဒီတည်ရတဲ့လောက်ဆိုရင်အခုဒီနှစ်10တန်းစာမှုပဲဆိုလို့ရှင်ဒါမေးခွန်းမေးတဲ့ပုံစံကြီးစပြောင်းသွားပြီ
။ဟုတ်တယ်
နော်ဒီစနစ်လဲအပြောင်းလဲရှိတယ်လို့ပြောတယ်ဆယ်တန်းစာမှုပဲအောင်တဲ့လူငယ်ကလေးတွေဒီအရင်တော့ကနဲ့မတူတော့ဘဲနဲ့စနစ်တစ်ခုကိုရောက်သွားမယ်ဆိုတော့သူတို့ကာကာကနာမသိကြဘူးဥမာဒါဟိုအရင်လိုအနိုင်ဟိုအောင်နဲ့ရှုံးနေမဟုတ်တော့ဘဲနဲ့ဒါဒီအထက်တက်ပညာအခြေခံပညာအဆင့်အောင်လက်မှတ်ဟိုရတယ်ဆိုတော့အဆင့်ပုံစံဖြစ်သွားမယ်ဆိုတော့ကာကာကနာနားမလဲကြဘူးအဲ့ဒါကိုရောဒီပညာရေးဝန်ကြီးဌာနအနေနဲ့သိရှိသိရှာရှင်းလင်းတင်ပြတာမျိုးရှိလားအဲ့ဒီစနစ်အပြောင်းလဲလေးရောနည်းရှင်းပြပါလား
ကျွန်တော်နားလေသလောက်ကတော့သူကဆယ်တန်းဒီနှစ်ဖြည့်ပြီးတဲ့အကြောင်းသားတွေကဖြည့်တဲ့အကြောင်းသားတွေကသူကအဆင့်30နဲ့သွားပြီပေါ့နော်ကာကြီးခါခွေကားငယ်အဆင့်နဲ့သွားပြီအဲ့တော့ကာကြီးအဆင့်နဲ့အောင်တဲ့အကြောင်းသားတွေဆိုလို့ရှိရင်တော့သူကတက္ကသိုလ်ဝင်ခွင့်စာမေးပွဲတွေကိုဒါသူတို့ဝင်ဖြည့်ပြီးလို့ရှိရင်အခုလေတက္ကသိုလ်တွေကလည်းသူတို့ပါသူတို့ရွေးချယ်တဲ့ပုံစံနဲ့အခုနောက်နိုင်ငံတွေတိုးတက်တဲ့နိုင်ငံတွေမှာလို့သွားရတယ်ပေါ့နော်အမှတ်တခုတွေကိုကြည့်တာမဟုတ်တော့ဒါကတော့မနစ်တည်းကစတယ်အဲ့တော့တက္ကသိုလ်ဝင်ခွင့်စာမေးပွဲတွေသူတို့ကိုယ်တိုင်ရှောက်အောင်မယ်ခုန A နဲ့အောင်တဲ့အကြောင်းသားတွေ B နဲ့အောင်တဲ့အကြောင်းသားဆိုလို့ရှိရင်တော့သူကတချို့တော့ဘက်ကတက္ကသိုလ်ကိုသူတို့ရှောက်နိုင်မယ်ဝင်ခွင့်ရမယ်ဖြေဆိုလို့ရှိရင်ပေါ့နော်တချို့ကြတော့ဝင်ခွင့်ရကြမှာရမယ်အဲ့တော့ C နဲ့ကြတဲ့ C နဲ့အောင်တဲ့ចောင်းသားတွေဆိုလို့ရှိရင်သူကခြေကံပညာပြီးဆုံးသွားတယ်ဆိုတော့သူလက်မှတ်တော့သူကထုတ်လို့ရမယ်ဒီနေ့ကစပြီပေါ့နော်အဲ့လက်မှတ်နဲ့သူကအလောက်ကန်နေစသွားလို့ရပြီပြီးတော့ရှင်အခုလက်ရှိမှာကျွန်တော်သိလောက်ဆိုလို့ရှိရင်ပညာရေးဝန်ကြီးဌာနကပဲဒီတခြားမိဖက်အဖွဲ့အစည်းတွေဒီ UN ကဒီဟိုထောက်ကူပြုတဲ့ agency နဲ့ပူးပေါင်းပြီးတော့ခုနလိုမျိုး C နဲ့ဆယ်တန်းအောင်ခဲ့တဲ့ចောင်းသားတွေကိုဘလိုနီးနဲ့ဒီခုနမှာကြားထဲမှာပေါ့နော်သူတို့ရဲ့ဒီတင်ကြားရေးပိုင်းတွေကိုဘလိုဆက်သွားလို့ရမလဲဆိုတော့ online နဲ့ offline နဲ့လာနဲ့လေ့လာတင်ကြားတဲ့စနစ်နဲ့အခုဒါတွေလုပ်ဖို့တော့ဟိုဆွေးနွေးမှုတွေတုံ့တက်မှုတွေနဲ့ဒါဒီဘယ်လိုမှလှုပ်ဆောင်မှုတွေလုပ်နေတော့ကျွန်တော်
ဒါတော့ကျမနားလဲတာကတော့ဒီတင်ယိုးညွန်းနှန်းနဲ့ပညာရေးစနစ်ပုံစံစပြောင်းတာပေါ့နော်ပုံမှန်အတိုင်းသွားတဲ့ဟာမျိုးပေါ့ဆိုတော့တစ်ဖက်မှာကျမတို့ကကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာအခုအပြင်သွားတဲ့တာနဲ့လက်ဖေးဆိုင်မှာကလေးတွေအများကြီးရှိတယ်လမ်းမေးမှာပန်းရောက်နေတယ်ထမလားဒီလုပ်ငန်းခွင်ထဲမှာဝင်နေတဲ့ကလေးတွေတော်များရှိတယ်ចောင်းပြင်ပောက်ရောက်နေတယ်အဲ့ဒါလိုចောင်းပြင်ပောက်ကိုရောက်နေတဲ့ကလေးတွေအတွက်ကောဒီအစိုးရအနေနဲ့ဘာတွေဆောင်ရွက်ပေးနေတာရှိပါလဲရှင
်ဟုတ်တယ်ចောင်းပြင်ပောက်ရောက်နေတဲ့ကလေးတွေတော့အများကြီးပဲပေါ့ကျွန်တော်နိုင်ငံမှာဒါတရားဝင်နံပါတ်အရဆိုလို့ရှိရင် 1.8 တန်းလောက်ရှိရလို့ပြီးတော့ဒါဒီပညာရေးဝန်ကြီးဌာနကတော့ဒီဝန်ကြီးညာရတာပေါ့နော်ဒါပေမဲ့တကယ်တမ်းကကြတော့ဒီကလေးတွေဘယ်နေရာမှာရောက်နေလဲဘယ်လောက်ရှိလဲဆိုတော့တကယ်တမ်းကာကနာနဲ့စစ်တမ်းကောက်ခဲ့တာလည်းရှိသေးဘူးလောလောဆယ်မှာလည်းကိကန်းကလည်းမရှိတော့ဘူးကျွန်တော်တို့ကိုယ်တိုင်ဒါဟို di pertama ini di KKI sih so di dekat cara orang itu mami project sebiji di keliru di terus low ni low low kau tua biro mana kai dia sahaja yang low biro di latihan jamui latihan jamui sah low kira mana kalau kena ni dah sama kena tanau si dia jumpi bayar ni keliru mana oh sesekose yang kau low low ni keliru mi boy ni masa lalu sih terma di jadi mui yang ni keliru mui yang ni keliru ni aje jauh ni aje.
Tapi aku di penjara ini pun jauh ni mula mati keliru itu aku senjata biro lusang ni asyik bala.
Eh, jenawa, roh masih gaya bu lebih. Di keliru tu masa lalu sekalau nama jono tomu kita pun. Aku energi suat dalam biar nampai mah penjara ini tanah awam. Jauh biar mana terdapat uzi tanah suria uzi tanah tetku pergi ke. Ai uzi tanah aku ai awam biar aku jono rodi. Ai uzi tanah di kaya juga kerana jauh biar yang ni ni. Jauh ni juga keliru ni dia tu, kena penjara pun mumi beli usul juga jenah bawa. Air pun ada mabe jono terlebih mabe sah pun ada ya, oh di beli mula strategi suara ni, bila suara jono sah di lokai pipar. Kulo zero di DAE bawa, nanti Department of Alternative Education di uzi tanah awak ni bila, kena sadamiamu lusamu di, bila sih di jauh penjara mularan tanya penjara sini suara hari lokai ni dia, bila sih di jauh penjara mularan. Tanya binya isni sura hagul eh di sanda kala ni ni lawan atau ni lawsi bi,
no. Kalau biro sih
piannya tu, cawun ni tu piannya lalu yar eh nila ni bo, no. Ayo ayah sih kau malah.
Sabian mula yar sih ni bo, cawun cian le timi yar le wajah, cawun ni ni yar le, mak gu tadi di ane di sura le terma lawu ni di binya ini biu bin piang le mu, ye. Aku lepas itu dah tuan ni le pengen di pelau di ayah sih sih ni bi le, di dah insa tuan mesolution, nak ni pelau lawu mah, Jenayi seni ka, betain dah kuciu jauli melu, tungtam iba le.
Oh, pumul ni bawa ino, jenah ni ni solusi ino, di dia pula piye sih jenah, ayah jenah muzi lo, di ayah kan ino mahal bu. Lainjang orang mana ni, kuna bawa di muda jenayi mahabuya, ya berciji, la muda jenayi ubi ya berciji. Di lainjang orang mana ni, solo besu abet tete, di lainjang orang ni jenah set tuah me, lo jen time iya le, kuna luto gal le, luate baca ku. Bibi sesuatu ni top man bina macam solusi ni, do lanjut orang mana ni bi, di dalam setua ini, no, cina orang ni, dekego nama cari nak mana, time bima dekego lu ame, tangan tu mika orang yang nari, time bima dekego lu ame, ayahariu, kesuan bina macam solat dekego yang je, no, tapi tepat malah, oh dihaya kuna suara dekulah, thagel lu meyau, bina ibu ni dekulah, bi thagel lu meyau, kalau bina ibu ni thagel suara kuna, lebih mana di, seni hawiya ni bi, topah bu. Jauzah ni je semua, versi ni dia kacau. Jono orang kalau orang lama ya, mana di miba siapa ni mah miba hari kura, weh miro, terang weh lupa, pambu bebu lole me. Pinya esen hau mah jono lucu biro, tadi miri, terdodo aw biro mah, terma jadi so ni mah miba hari coba sahda te, sahja ni, sahden jamu ni pih ni, lo teh ni di dua minyak le jono terni di pon pih miro, tungta pon lole me puno. Nausom biro jono kalau jono orang ni pinya esen ni kah. Di ni bau mian zua, pula di belum lagi. Lepas itu kan gaya le, tipen itu pih le. Aduh tipen ia dia ni lemah siro, pupu lemah siro. Tipen ia ngau doji be, hala. Aduh di tipen itu jono aku pih mian zua, wewe sazane, tipu ni pih la, salo de semua be siri. Aduh apa yang aje tau mian kalau kan gaya mah siro me. Jono orang yang jawab dia, dia pih ni aisy solusi, miba asya betul semua, dia tu semua, tu mian thaja balai. Pinya ada sulaya harga, jono orang yang juga yang ada musi sekalung pun, no. Ayo, di aku sebiang le pihdaga, nene tahun ni lawai si dia kacau. Di tipu ni ne, jauh di wuisa pihlawu semua, cina ni piyam. Tapi piyam ni naga lo, apa maji tahu mereka tahun ni ne si ne bi. Di aku luar de terbawa di demi ozar ne jiri bai le, aku le si eneri suat ema sabio, jono orang ne opi ne bi sulaya kacau. Tapi cemo deh jono di pinya ye tipen oia. We saw the limit of your name.
Okay, you can write to my head. Nima democracy, yes, when we can see single, my computer season didn't set big at up your parish. Tomorrow, if you're American, then yet in England, in your best season, we go, Sabi told him be. Meter line ni garo, line dua meter ni sangat tungsen ni ngasen ni, line la meter dia aku sepecah pare, di season tu dia bay maro, biruin terin tungtak cem, jemaah jika pesa tu jasa ambil terin ni, sahre terin pasen kandari nasin caya mawasin.
Di VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ19ရက်တနင်္ဂနွေနေ့ည VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ25 32 51အခုလိုစနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ကနေပြီးတော့လည်းနာဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာတခါထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနှားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကကမှအခုအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှားဆင်ကြရမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့မေလ18ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာစကိုင်းတိုင်းကောလင်းမြို့နယ်အမတ်ဦးမျိုးစုံအောင်ကဒီမိုကရေစီပညာရေးစနစ်နဲ့ပတ်သက်ပြီးအရေးကြီးတဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူ့မေးခွန်းကတော့ရွေးကောက်ပွဲစနစ်တွေရွေးကောက်ပွဲဆိုင်ရာဘူးတုဒ္ဒတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ကျောင်းတွင်းရွေးကောက်ပွဲတွေကနေတဆင့်ရွေးကောက်ပွဲအလေးအထတွေကိုကျောင်းသားကျောင်းသူတွေယဉ်ဤကျောင်းဝင်မှုရှိစေဖို့ဆောင်ရွက်ပေးနိုင်ခြင်းရှိမရှိဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။လွှတ်တော်ကဘလို့စီစဉ်လိုက်တယ်မသိပါဘူးဒီမေးခွန်းကိုလာဖြေတာကပညာရေးဝန်ကြီးဌာနကမဟုတ်ပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖြစ်နေတာပါလွှတ်တော်မှာလာဖြေတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တယောက်ကသူတို့နဲ့ပညာရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးနောက်တစ်ချိန်ချင်းမှအကောင့်ထဲပို့ဖို့ရည်မှန်းချက်ရှိပေမဲ့အခုလောဆယ်မှာတော့ဘာစီစဉ်မှမရှိသေးဘူးလို့ဖြေကြားခဲ့တာပဲဖြစ်ပါတယ်မြန်မာဒီမိုကရေစီရေးနဲ့ဒီမိုကရေစီပညာရေးအတွက်အတော်ဝန်းနေစရာကောင်းတဲ့အဖြေပါပဲခုတစ်ပတ်အဲ့ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်
အဲ့ဒီမိခုနဲ့ပတ်သက်ပြီးဒီမိုကရေစီကျင့်စဉ်တွေခိုင်မာအားကောင်းမှုကျောင်းသားလူငယ်တွေကိုပညာပေးဖို့လိုအပ်တာကြောင့်အခုလိုမေးမြန်းရတာဖြစ်တယ်လို့မိခုရှင်ဦးမျိုးစောအောင်ကဆိုပါတယ်။ဒါကြောင့်ကျောင်းတွေမှာအတန်းကောင်းဆောင်ကျောင်းကောင်းဆောင်အားကစားကောင်းဆောင်ရွေးတာတွေကိုဒီမိုကရေစီကျင့်စဉ်အတိုင်းပဲမဲပေးရွေးချယ်တာမျိုးဆောင်ရွက်ပေးနိုင်မယ်ဆိုရင်အကျိုးကျေးဇူးများစွာရရှိမှာဖြစ်တယ်လို့သူကဆိုပါတယ်။ကျမ်းမာရေးအားမကောင်းတဲ့ဒီမိုကရေစီတွေမှာဆိုရင်မနာလိုဝင်တုံမှုတွေများပြီးတော့မှကိုယ့်အရေးချင်းကိုမြင့်တင်ဖို့မကြိုးစားဘဲသူတစ်ပါးအားနည်းချက်ကိုလိုက်ရှာပြီးနောက်ကျောဓာတ်နဲ့ထိုးတာမျိုးခြေထိုးတာမျိုးလုပ်ပြီးတော့မှဒီမိုကရေစီဟာမရှင်သန်ပါဘူးရှင်ပြိုင်မှုတစ်ခုမှမျှတတဲ့အခြေအနေဖန်တီးရမယ် level 2နေပြီးတော့မှညီတူညီမျှရှင်ပြန်ရမယ်ဆိုတဲ့အသည့်မျိုးကိုရရှိနိုင်မှာဖြစ်ပါတယ်။နောက်တစ်ခုကအများကလက်ခံနိုင်တဲ့သူဖြစ်အောင်ကိုယ်ကြီးကိုယ်သွေးကောက်အောင်လုပ်ရမယ်ဆိုတဲ့အသည့်လူငယ်တွေကိုပေးနိုင်မှာဖြစ်ပါတယ်။နောက်ဆုံးတစ်ခုကတော့ဒီလိုလှုပ်ခြင်းအဖြစ်တာဝန်သိတဲ့နိုင်ငံသူနိုင်ငံသားတွေတာဝန်ခံမှုတာဝန်ယူမှုရှိတဲ့အနာဂတ်ခေါင်းဆောင်တွေလည်းပေါ်လာမှာဖြစ်တယ်လို့ညွှန်လင်းရပါတယ်ဆိုပြီးနိုင်ငံတကာမှာဒီမိုကရေစီနဲ့ပတ်သက်လို့အခြေခံပညာကျောင်းတွေကနေစပြီးတင်ကြားပေးနေတာတွေကို PowerPoint သုံးပြီးတင်ပြခဲ့ပါတယ်။လွတ်တော်အမတ်ဦးမျိုးစောအောင်ရဲ့တင်ပြချက်သွေးထက်အောင်မှန်ပါတယ်။ဒီမိုကရေစီစနစ်ခိုင်မာဖို့ဆိုရင်တိုင်းသူပြည်သားတွေရဲ့ဒီမိုကရေစီဆိုင်ရာနားလည်မှုခံယူမှုဆွဲဆွဲမြဲမြဲကျင့်သုံးမှုတွေနဲ့သက်ဆိုင်ပါတယ်။တိုင်းသူပြည်သားတွေဆိုတာတာမန်ပြည်သူတွေကအစအရာရှိအရာခံဝန်တန်းတွေတက်မတော်သားတွေအစိုးရအရာရှိတွေအားလုံးပါဝင်ပါတယ်
။အဲ့ဒီလိုခိုင်မာအမြင့်တွေဖို့ဆိုရင်ကလေးသင်ငယ်ဘဝကလေးကအခြေခံပညာကျောင်းတွေကနေစပြီးသင်ကြားပို့ချကျင့်သုံးနေစေဖို့လိုပါတယ်။တကယ်ဒီမိုကရေစီပညာရေးစနစ်ကနေထွက်ပေါ်လာတဲ့တိုင်းသူပြည်သားတွေသာလျှင်ဒီမိုကရေစီကိုကျင့်လဲကျင့်သုံးကာလဲကာကွယ်နိုင်ကြမှာပါ။ ဒီမိုကရေစီခိုင်မာတဲ့ပညာရေးစနစ်ကပေါက်ဖွားလာတဲ့စစ်ဘုစစ်သားတွေဟာစစ်ဘုချုပ်တယောက်ယောက်ကဥပဒေကိုချိုးဖောက်ပြီးအာဏာသိမ်းခိုင်းတိုင်းလိုက်ပါကြမှာမဟုတ်ပါဘူးအဲ့ဒီအာဏာသိမ်းခိုင်းတဲ့စစ်ဘုချုပ်ကသာလျှင်တရားဥပဒေရှေ့မှောက်ပို့ဆောင်လိုက်ကြမှာပဲဖြစ်ပါတယ်ဒီအတွက်အခြေခံပညာကျောင်းတွေမှာဒီမိုကရေစီအခြေခံကိုသင်ကြားပေးဖို့လက်တွေ့ကြကြကျင့်သုံးတတ်အောင်လေ့ကျင့်ပေးဖို့လိုပါတယ်ဒါကလည်းသိပြီးခက်ခဲတဲ့ကိစ္စမဟုတ်ပါဘူးဦးမျိုးစောအောင်လွှတ်တော်မှာတင်ပြသွားသလိုအခြေခံပညာကျောင်းတွေမှာအတန်းကောင်းဆုံးရွေးချယ်ရတာတွေအသင်းကောင်းဆုံးရွေးချယ်ရတာတွေကျောင်းတစ်ကျောင်းလုံးနဲ့ဆိုင်တဲ့အရင်ခေတ်ကဆိုကောင်းစီလက်ရှိချိန်မှာကျောင်းသားသမဂ္ဂစသဖြင့်ရွေးချယ်ရတာမျိုးရှိပါတယ
်လွန်ခဲ့တဲ့နှစ်ပေါင်း450မဆာလာလို့ခေါ်တဲ့အာနာရှင်ဦးနေဝင်းလက်အောက်ကမြမဆိုရှယ်လေးလမ်းစဉ်အစိုးရခေတ်တုန်းကတော့မြမနိုင်ငံကအခြေခံပညာကျောင်းတချို့မှာအဲ့ဒီအလေးအထားတွေကျင့်သုံးခဲ့ကြပါသေးတယ်ဥပမာအားဖြင့်အတန်းလိုက်ခေါင်းဆောင်တွေအယောင်လိုက်ဖွဲ့စည်းထားတဲ့အဖွဲ့ခေါင်းဆောင်တွေတကြောင်းလုံးနဲ့ဆိုင်တဲ့ကျောင်းကောင်စီလိုမျိုးတွေကိုကျောင်းသားတွေရဲ့တကယ့်လျှို့ဝှက်မဲတွေနဲ့မဲပေးရွေးချယ်စေတာမျိုးပါဒါပေမဲ့နောက်ပိုင်းတချို့ကျောင်းတွေတချို့ဆရာဆရာမတွေကသူတို့ကြိုက်တဲ့ကျောင်းသားတွေကိုခေါင်းဆောင်အဖြစ်တင်မြှောက်ဖို့ကျောင်းသားကျောင်းသူတွေကိုလက်ညှိုးထောင်ရွေးချယ်ခိုင်းတာတွေအခုနောက်ပိုင်းရွေးချယ်မှုဆိုတာတောင်မရှိတော့ပဲဆရာဆရာမကပဲသူကြိုက်တဲ့သူကိုခေါင်းဆောင်ခန့်အပ်တဲ့ဓလေ့ပဲကြံခဲ့ပါတော့တယ်တကယ်တော့ဒီလိုဒီမိုကရေစီအမြင့်တွေရှင်သန်အောင်လုပ်ပေးရတာတိတ်ခတ်တာမျိုးတော့မဟုတ်ပါဘူးပညာရေးဝန်ကြီးဌာနကနေအဲ့လိုရွေးချယ်မှုတွေကိုဒီမိုကရေစီပုံစံအတိုင်းလုပ်ဖို့ညွှန်ကြားချက်လေးတစ်စောင်ထုတ်လိုက်ရုံပါပဲပြီးရင်အခါအားလျော်စွာအဲ့ဒီလိုရွေးချယ်ရတဲ့အကျိုးအကြောင်းတွေရှင်းပြပြီးနောက်ပိုင်းတဖြည်းဖြည်းအတန်းကြီးအရွယ်ရောက်လာတာနဲ့အမျှတကယ့်တိုင်းပြည်မှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့နှိုင်းယှဉ်ပြောပြပေးဖို့လောက်ပါပဲလိုအပ်ရင်ကျောင်းဆရာဆရာမတွေကိုလက်ဆွဲလက်ညွန်စာအုပ်တွေထုတ်ဝေဖြန့်ချီပေးတာတင်နန်းတွေစင်ပွားတင်နန်းတွေလုပ်ပေးရင်လည်းရပါတယ်ပုံပွင့်လင်းလင်းပြောရရင်အရင်စစ်အာဏာရှင်တွေဟာဒီမိုကရေစီစနစ်ကိုဖျက်ဆီးခဲ့ရုံမကပညာရေးထဲမှာဒီမိုကရေစီအတွေးခေါ်တွေအလေးအထတွေကျင့်စဉ်တွေခေါင်းမဖော်နိုင်အောင်လဲပိတ်ပင်တားမြစ်ခဲ့ကြပါသေးတယ်အဲ့ဒီပညာရေးစနစ်ကနေကြီးပြင်းလာတဲ့လူငယ်လေးတွေတက်မတော်တဲ့ဝင်ဖို့တင်နန်းတက်ရတဲ့အခါတချို့ဘိုးတင်နန်းတွေတက်ရတဲ့အခါဆရာနာရှင်စနစ်ကိုနာခံတဲ့အတွေးခေါ်တွေကိုကောင်းကောင်းတင်ပြတော့တာပါပဲတက်မတော်သားမိတက်မတော်သားအဖတက်မတော်သားတွေပဲတိုင်းမီကိုချစ်တယ်တိုင်းမီကိုကဲတင်နေတက်မတော်အရာရှိတွေဆိုတာအရာရာကိုတင်ကြားတက်မြောက်နိုင်ပြီးတိုင်းမျိုးကိုအဖက်ဖက်ကအုပ်ချုပ်နိုင်တဲ့အရေးချင်းရှိသူတွေဖြစ်တယ်ဆိုတာကိုမှိုင်းတိုက်တင်ကြားခဲ့ကြပါတယ်။အခြားတစ်ဖက်မှာတော့အဲ့ဒီလူငယ်တွေဟာဒီမိုကရေစီပညာရေးစနစ်ကကြီးပြင်းလာသူတွေမဟုတ်တော့စစ်အာဏာရှင်တွေကိုပဲနာခံပြီးပြည်သူတွေကိုတော့အထင်သေးအမြင်သေးတစ်ခါတရံရန်သူတပွဲထင်မြင်ပြုမူတာမျိုးလဲလုပ်ခဲ့ကြပါတယ်။
ဤတွင်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာအကောင်းအောင်ဆရာနာရှင်စနစ်နောက်ထပ်ပြန်မရှင်သာနိုင်အောင်ကြိုးပမ်းရမှာဒီမိုကရေစီပညာရေးစနစ်ကျင့်သုံးခြင်းကလည်းတထောက်တနေရာကအရေးပါပါတယ်။ဒီအတွက်ကောလင်အမတ်ဦးမျိုးစောအောင်ပြောတဲ့ရွေးကောက်ပွဲဆိုင်ရာတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ရွေးကောက်ပွဲအလေးအထတွေသင်ကြားလေ့ကျင့်ပေးဖို့ပညာရေးဝန်ကြီးဌာနအနေနဲ့အများအကောင့်ထဲဖော်ဆင်းနေပြီးဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုလာမယ့်အင်ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်ဘရရှိမက်ညအမျိုးသားရေးဆိုရဲ့ခေါင်းစဉ်အောင်မှာတနင်္ဂနွေနေ့လူချင်းချင်းလူမျိုးရေးဘာသာရေးအရာတွေးခွဲလှုံ့ဆော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်လူဖွဲ့စည်းတွင်လူမှုတဟဆတာဖြစ်မှုကိုထိခိုက်စေတဲ့ဒီလူရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲဒီလူလူရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးသင့်ပါလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာတိုင်းဖြစ်စီအီးမေးလ်နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမဲ့သတင်းရှင်တွေကိုကြည့်ဆိုပါရခင်ဗျာ။
အင်္ဂါညတရားလီလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကဏ္ဍကိုနှာစင်ကြရအောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့မြစ်တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုတော့သောရရှင်တွေ VOE Facebook စာမျက်နှာပေါ်မှာ VOE ကိုမှတ်ချက်ပေးပြီးတော့တုံးသက်ချက်ရေးလာတဲ့သောရရှင်တချို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးကြပါတယ် review ကဏ္ဍမှာပါ။ဦးကျော်တက်ဦးဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေပါတယ် VOE သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်ဟုတ်ကဲ့နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်နော် VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်ဒီသောရရှင်တွေက VOE ကတင်ဆက်ပေးတဲ့လက်ရှိမျက်မှောက်သတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လှုပ်လှုပ်လှက်လှက်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ်ကျွန်တော်တို့ VOE ကပြီးခဲ့တဲ့သတင်းပတ်နှစ်ပတ်စနစ်တင်းငွေနှစ်ပတ်အတွင်းမှာ VOE TV Magazine အစီအစဉ်ကနေပြီးတော့နိုင်ငံရေးစကားဝိုင်းအစီအစဉ်ထုတ်လွှင့်ပေးခဲ့ပါတယ်နော် NLD အစိုးရ၃နှစ်တာအတွင်းမှာဘာတွေစွမ်းဆောင်နိုင်ကြလဲပထမတစ်ပတ်မှာတော့ဒီပညာရေးကျန်းမာရေးစွမ်းဆောင်နိုင်မှုတွေအားနည်းမှုတွေအခုပြီးခဲ့တဲ့မေလ၄ရက်နေ့စနေနေ့တော့NLD 3နှစ်တာကာလအတွင်းမှာမြန်မာနိုင်ငံမှာကြုံတွေ့ရတဲ့ပြည်ပခါတွေကို NLD အစိုးရအကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးမေးမြန်းခဲ့တာဖြစ်ပါတယ်။ဒီ season radio ကလည်းထုတ်လွှင့်ပေးတာပါ။ဒါပေမဲ့ရုပ်မြင်သံကြားကလည်းအရင်ထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒီ season ကိုကြီးရှုပြီးရေးလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ကျော်ညွန့်ဆိုတဲ့သောရရှင်ကနားမထောင်ကျင်တော့ပါဘူးတဲ့အကြောင်းထက်အစိုးရနှစ်ရက်ရဲ့ power မမျှတာတွေ၊ခေါင်းဆောင်လွှဲချတာတွေလမ်းကြောင်းလွဲနေတာတွေနဲ့ဖြည့်ရှင်းတာဝန်ယူမှုတာဝန်ခံမှုကင်းမဲ့လွန်တဲ့ကျွန်တော်တို့နေတဲ့တိုင်းပြည်ဖြစ်ပါတယ်ဆိုပြီးတော့စိတ်ပြပြနဲ့ရေးလာပါတယ်သောရရှင်ဒီကိုကိုကျော်ဆိုတဲ့သောရရှင်ကလည်းဒီအစီအစဉ်ကိုကြည့်ရှုပြီးတော့ကြပြတပုတ်ဆက်ပြီးတော့ပို့လာတာပါသူကသူ့ရဲ့ကြပြကိုငိမ့်ချမ်းရေးလို့ခေါင်းစဉ်တက်ထားပါတယ
်ငိမ့်ချမ်းရေးငိမ့်ချမ်းရေးပြောသွားလိုက်ကြတာဟုတ်ပါတယ်ဒါပေမဲ့တမတော်ကိုယ်တိုင်ကငိမ့်ချမ်းရေးကိုအမှန်တကယ်မလို့ချင်ပါဘူးဒါကြောင့်အစိုးရကဘလောက်စူးစမ်းစူးစမ်းငင်းညာရေးဟာဖြစ်လာမှာမဟုတ်ပါဘူးတမတော်ဟာငင်းညာရေးရရင်နိုင်ငံရေးကနားရမှာမို့ငင်းညာရေးပြက်အောင်ပဲလုပ်မှာဖြစ်ပါတယ
်ဟုတ်ကဲ့ကျမတို့ဒီ NLD 3နှစ်တာကာလအတွင်းမှာဘာအခက်အခဲတွေရှိလဲဘာတွေစွမ်းဆောင်နိုင်ခဲ့လဲဆိုတာကိုပြန်ပြီးတော့သုံးသပ်တင်ပြတဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်ကိုကြည့်ရှုပြီးတော့သောရရှင်တွေရေးလာကြတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ကိုပိုင်မြင်ကိုရေးလာတဲ့သူတယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ်။သူကမြန်မာနိုင်ငံအကြီးအကဲတွေတရုတ်နိုင်ငံကိုတလောကပဲတွားရောက်ခဲ့ပြီးတော့ဆွေးနွေးခဲ့တာတွေတရုတ်ကကမကထလုပ်တဲ့ကပတ်လန်းစီမံကိန်းကလည်းဒီမြန်မာပြည်ကိုအကျိုးရှိအောင်ဘယ်လိုလုပ်မလဲဆိုတာတွေက VOA Radio နဲ့ရုပ်သံပရိသတ်တွေအထူးစိတ်ဝင်စားနေတဲ့အကြောင်းဖြစ်ပါရဲ့နော်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်မြင်တွေကိုထုတ်ပေါ်လာကြတဲ့စာတွေထဲမှာဒီအခုပြောသွားတဲ့သောရရှင်တယောက်ကတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်နဲ့တင်ပြခြင်းဖြစ်ပါတယ်အများပြည်သူစိုးရိမ်ကြီးမားနေတဲ့စိတ်ကိုရောကြစေဖို့မျှဝေပေးစီလိုပါတယ်တဲ့ကျွန်တော်ရဲ့ပုတ်ကလစ်ကလွတ်လပ်ခွင့်အတွက်လည်းသူ့ရဲ့နာမည်ကိုထင်ချန်ပေးပါဆိုပြီးရေးလာပါတယ
်ကျွန်တော်သာတရုတ်ကြီးလို့စီးပွားရေးသမားတယောက်ဖြစ်ခဲ့မယ်ဆိုရင်ဖဲဝိုင်းမှာဖဲကစားသလိုပါပဲစီးပွားရေးလောကမှာလည်းဝက်ဖဲဆိုတာရှိပါတယ်မြစ်ဆုံကရမယ့်အကျိုးစီးပွားဟာ One Belt One Road ကပတ်လန်းစီမံကိန်း project ကရလာမယ့်အကျိုးစီးပွားနဲ့တရုတ်ပြည်ရဲ့အနောက်လမ်းကြောင်းပွင့်ရေးနဲ့ဩဇာလွှမ်းမိုးမှုကပိုအရေးပါပါတယ်နျူကလ িয়ার စွမ်းအင်ပိုင်ဆိုင်ထားတဲ့တရုတ်ဖို့တော့လျှက်စစ်လိုအပ်ချက်ကိစ္စဆိုတာကလေးကလားဆန်ပါတယ်။နောက်ပြီးအခုခေတ်နောက်ပိုင်းကာလတွေမှာပိုပြီးစိတ်ချလုံခြုံပြီးပြေးဝတဲ့နျူကလ িয়ার နည်းပညာတွေဟာတိုးတက်ဆန်းပြားလာတာလဲလက်တွေ့သိကြမှာပါ။လျှက်စစ်တာလိုအပ်ချက်ကြောင့်သာဆိုကျွန်တော်တို့ဒါစိတ်ဝင်စားရင်နျူကလ িয়ার စွမ်းအင်သုံးအင်ဂျင်တာဘိုင်တွေကိုယ်အိမ်မှာကိုယ်သုံးလို့ရနေတဲ့ခေတ်အနေထားမျိုးပါ။မြုံရင်အမေရိကန်နဲ့ကမ္ဘာထိပ်သီးနိုင်ငံကြီးတွေရဲ့ရေတက်တွေကိုမြင်ကြည့်ရင်သိတာလုံးပါပါ။နှစ်80စားနှစ်ပေါင်း80စားစွားရင်ပြန်လဲဖြည့်စည်းကြမလို့တဲ့စစ်သင်္ဘောကြီးတွေကဘာကိုသုံးဘတ်စာလောင်စာပြန်ဖြည့်ကြမလို့ပဲပတ်နိုင်တဲ့နျူကလ িয়ার စွားရင်သုံးလေရင်ကြီးတွေရှိနေတာကိုတွေ့ရပါလိမ့်မယ်။ဒါကြောင့်မြစ်ဆုံဟာဝက်ဖဲပါ။ဒါကိုမေစုကလည်းကြိုတွေးမိပြီးသားဖြစ်ပါလိမ့်မယ်။ကိုလိုနလပိန်းတုံးလူတယောက်တောင်တွေးမိအတွေးဝင်နေတာပါ။အဲ့ဒီစီမံကိန်းဟာ မြန်မာအတွက်လည်းကြိုးစည်းပွားဖြစ်ထုံးမဲ့တေချာပေါက်ခွင့်လန်းမှာပဲမြန်မာအနေနဲ့ product တွေမထုတ်နိုင်သေးခင်အနေထားရှိတော့ဖဲဝိုင်းမှာဒိုင်ဖြစ်ကစားသူတယောက်လိုအကောက်ကလေးစားပြီးတိုင်းမီအခွန်ဗန္နာရမယ့်အပြင်မြန်မာပြည်သူတွေလည်းအခုထက်ပိုပြီးအတွေးခေါ်မျှော်မြင်ပိုပြီးကျယ်ပြန့်လာနိုင်မှာပါရှေးခေတ်ဟောင်းပိုလန်မှာကြီးကြောင်ရှေးကမြန်မာတွေရင်ကျေးမှုအဆင့်တန်းတိုးပွားခဲ့သလိုအကျိုးစီးပွားများကြီးဖြစ်ထွန်းခဲ့တာတာတကပါဆိုလိုတာကမြန်မာအနေနဲ့စီးကန်းနီးစနစ်တကျကင်တွယ်ရင်အေးစေးတိုးတက်ကြီးပွားလာလိမ့်မယ်ဆိုတာကိုယုံကြည်ပါတယ
်ဟုတ်ကဲ့တရုတ်နိုင်ငံကဒီ project ကြီးနဲ့ပတ်သက်ပြီးတော့မြန်မာလူထုအနေနဲ့သိပြီးတော့စိုးရိမ်မကြီးကြပါနဲ့ဒီဟာမျိုးတွေအကျိုးအမြတ်ရနိုင်ပါတယ်ဆိုပြီးသူပြောသွားတာပါပြီးခဲ့တဲ့တပတ်တုန်းကလည်းဒီတရုတ်အရေးကျွမ်းကျင်သူတဦးဒီလိုမျိုးအလားတူသုံးသပ်ထားတာကြားရပါတယ်เนาะဒီစီးပွားရေးအင်အားကြီးမှတောင်တင်းခိုင်မာတဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကဒီလိုစီးပွားရေးဖွံ့ဖြိုးကိစ္စရပ်တွေမှာတတိနဲ့ဒီဆက်ဆံပြီးတော့အတူတူလက်တွဲလှုပ်တင်နေဆိုတဲ့အကြောင်းအကြံပြုထားတာဖြစ်ပါတယ်အခုဆက်ပြီးတော့တောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်ရှင်တောရရှင်တယောက်သူကတော့ရန်ကုန်တိုင်းလှိုင်သာယာကနေတဲ့သူပါတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့စမူပါကယ်မြို့မှာလက်ရှိနေထိုင်နေတဲ့ရွှေပြောင်းအလုသမားတယောက်ပါဆိုတော့သူမေးချင်တာကိုမေးလာပါတယ်ရှင်
ထိုင်းနိုင်ငံမှာနေတာ18နှစ်ရှိပါပြီ။ပြီးခဲ့တဲ့တကြံကမြန်မာပြည်ကိုပြန်လာထိုင်းဘက်အချမ်းကအခွန်လွတ်ပေးပြန်ပါတယ်။တကြက်တောင်မပေးရပါဘူး။မြန်မာနိုင်ငံဘက်ချမ်းရောက်တော့ငွေကြေးခောက်ခံမှုနဲ့ကြုံရပါတယ်။တခါမြန်မာပြည်ကထိုင်းနိုင်ငံကိုပြန်ဝင်တော့လဲမြန်မာဂိတ်ကိုရောက်တော့ပတ်စံပေးရပြန်ပါတယ်။တယောက်ကို100ပါ။အခုလိုပေးရတာတွေကိုအစိုးရအကြီးအကဲတွေသိပါသလားလို့မေးပေးပါ။ VOA ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ပါဒီတော့ရှင်မေးလို့ကျမဒီထိုင်းကကျမတို့ရဲ့တည်င်းတော့ထိုင်းနယ်စပ်မဲဆောက်မျိုးကကျမတို့တည်င်းတော့မအေးမာစီကိုဆက်သွယ်ပြီးတော့မေးကြည့်ပေးပါမယ်နော်သူကအဲဒီကအခြေအနေတွေကိုမျက်ခြေမပြတ်အဆောင်ကြည့်သိရှိသူဖြစ်ပါတယ်မအေးမာရေဟိုကျမစီကိုဒီတော့ရှင်ကလှမ်းမေးတာခုနကတော့ကြားသွားတဲ့အတိုင်းပဲပေါ့နော်သူတို့ဟိုဒီတကြံအတွက်မြန်မာနိုင်ငံပြန်တော့ပတ်စံပေးရတယ်ဗမာနိုင်ငံအပြန်မှာလဲဗမာပြည်ဘက်အချမ်းရောက်တော့ပေးရတယ်နောက်ပြီးတော့ဗမာပြည်ကနေပြီးတော့ထိုင်းကိုပြန်တော့လဲဗမာပြည်ဘက်ကနေပြီးတော့ပေးခဲ့ရတယ်လို့ပြောပါရဲ့အဲ့တော့ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့လိုပေးရတာထုံးစံမှာလားရှင်ဟိုဘလို့အတွက်ကြောင့်ကောက်တယ်လို့ထင်လဲမဘလို့ကြားလဲမ
ဟုတ်ကဲ့ဟိုကျမသိရတဲ့လောက်ဆိုရင်ပေါ့နော်ထိုင်းနိုင်ငံဘက်ကတော့ဗီဇာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ re-entry တုံးကိုဟိုထူရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကင်းလွတ်ခွင့်ပေးထားတယ်အဲ့တော့ဒီထိုင်းနိုင်ငံကတော့25ရက်ခွင့်ပေးထားတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကလည်းပေါ့နော်ဒီပေးတင်တယ်လို့ယူဆတယ်ဒါပေမဲ့အဲ့လိုမျိုးပေးနေရတယ်ဆိုတော့အတန်ဒီလည်းကြားနေရတယ်ဒီအလုပ်သမားတွေပြောပြတာပေါ့နော်ဟိုဒီဟာကထုံးစံလားဘာလားတော့ကျွန်မလည်းမသိဘူးဒါပေမဲ့လည်းဟိုဒီဟာမျိုးကတော့ဖြစ်သင့်ဘူးဆိုတဲ့အကြောင်းမြန်မာလူသမားတွေပြောနေကြတယ်လို့ကြားရတယ်နောက်တစ်ခုကအခုပြောရတဲ့လူကပေါ့နော်ရေးလိုက်တဲ့လူကပေါ့နော်သူကဟိုဘလို့စာအုပ်မျိုးကင်ထားတဲ့လူလဲပေါ့ဥမာအဲဒီထိုင်းနိုင်ငံကနေပြီးတော့ဒီဗီဇာကင်းလို့ခွင့်ပေးထားတယ်ဆိုတဲ့အတွက်သူကအဲ့လိုဗီဇာနဲ့လာတဲ့လူလားပေါ့ဒါမှမဟုတ်ရင်ဥမာယာယီနေထိုင်ခွင့်ခုနှစ်ရက်လက်မှတ်နဲ့လာတဲ့လူလားဟိုတစ်လနေထိုင်ခွင့်လက်မှတ်နဲ့လာတဲ့လူလားအဲ့လိုမျိုးတော့ရှိတယ်ဒါပေမဲ့ဒီခုနှစ်ရက်နဲ့လာတဲ့သူတွေဆိုရင်တော့မှတွားလာပြန်တာကဗမာငွေနဲ့ဆိုရင်1000ပဲပေးရတယ်ပေါ့နော်အဝင်ပြီးဆိုရင်1000ပေးရတယ်ပေါ့နော်ဒါတော့မှမလာဘူးတဲ့သူဆိုရင်1000ပေးရတယ်ဘတ်နဲ့ဆိုရင်20ပဲကြာတာပေါ့ဘတ်တရာလောက်တော့မကြောက်ဘူးပေါ့တွားနေပြန်နေကြသူဆိုရင်လည်းသူကပေါ့နော်ဟိုမြန်မာငွေနဲ့ဆိုရင်အဲ900ပေါ့900ဆိုရင်ဘတ်နဲ့ဆိုရင်10လောက်ပဲကြာတာပေါ့10စစလုံးလေးပဲကြာတာပေါ့
ဟုတ်ကဲ့သူပြောသလိုဒီထိုင်းဘက်ကနေပြီးမြန်မာနိုင်ငံကိုဒီတကြံအပြတ်မှာတော့ဟိုထိုင်းဘက်မှာမပေးခဲ့ရဘူးဆိုတော့ဗမာပြည်ဘက်ကလည်းတကယ်တမ်းဆိုရင်တော့ပေးစရာမလိုပေါ့လေတဘောက
ဟုတ်ကဲ့ကျွန်တော်တို့ထင်တာကတော့မလိုလို့ထင်တယ်ပေါ့နော်ဒီထိုင်းနိုင်ငံကတော့ဒီလိုမျိုးကင်းလွတ်ခွင့်မြန်မာလိုသမားတွေနဲ့ပတ်သက်ပြီးတော့ဒီလိုဗီဇာကင်းလွတ်ခွင့်ပေးတယ်ဆိုတော့သူတို့တကယ် re-entry တုံးထူရမယ်ဆိုရင်ပေါ့နော်ဘတ်တစ်ထောင်တောင်ကုန်တာအော်ဒီလိုမျိုးဘတ်တထောင်ကုန်ရတဲ့ဟာကိုမြန်မာတွေကိုတက်တာအောင်အလုပ်သမားတွေဟိုတကြံမှာပေါ့နော်နေရပြန်တဲ့အခါမှာတက်တာအောင်ဆိုပြီးအစဉ်ပြေအောင်ဆိုပြီးလုပ်ပေးနေတဲ့ချိန်မှာကိုယ်နိုင်ငံကလည်းဒါမျိုးတော့မကောက်တဲ့လို့ယူဆတယ်ပေါ့နော်။ဘာကြောင့်ပြရလဲဆိုတာကကျမတို့အတိအချာတော့မသိသေးပါဘူး
။ဟုတ်ကဲ့မမကြီးအရှင်းပြတာကျေးဇူးတင်ပါတယ်ဒီတော်ရရှင်တွေလည်းကြားမယ်ထင်ပါတယ်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။တချစ်တော်ရရှင်တွေကိုမြန်မာတချင်းလေးတပုတ်နဲ့ဆက်ပြီးတော့ဖြောပြဖို့ရှိပါတယ်နော်ကျမတို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေ နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ချစ်တော်ရရှင်တွေအတွက်မြန်မာတခြင်းနေ့တပုံနဲ့မေတ္တာဒီလက်ဆောင်ဖြောပြပေးခြင်းပါတယ်ရှင်။ဒီဘက်တော့ jewelry ဆိုထားတဲ့ message ဆိုတဲ့တခြင်းလေးနဲ့တော်ရရှင်တွေကိုဖြောပြခြင်းပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ဒါတာပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Namalo do bu sorati like be cool. အမင်းတွင်ကရှုံးထုံးမဖြစ်ချင်ဘူး။ညူညင်ပါဘူးနင်းဆိုရငါတွက်ကပါGM do mama darobu Nga sa rue ye tha de nin pha mama patchi be Ayin lo pyo ni ja phone le ga sa twe bu area pyin ba
Mai tan la jo season tin set pe ni de Myanmar pi ga pe sa kan da ko na sin kae ja ara ba shin aku set pi lo ကိုငင်းချက်နဲ့မအေးတနာကျော်တို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင
်။ပြည်သူနိုင်ငံသားဆရာဝန်တရားဟာအသက်တရာရှိနေပြီဖြစ်ပေမဲ့လူနာတွေကိုဆေးဆက်ပြီးတော့ကုပေးနေပါရဲ့။ဒေါက်တာရူဂျယ်ရီဟာမနေ့တိုင်းဆေးရုံအလုပ်စီကိုပုံမှန်သွားလေ့ရှိပြီးတော့လူနာတွေကိုကြည့်ပေးပါရဲ့။ဆေးရောဂါအထုကုလည်းဖြစ်နောက်ပြီးတော့အုံနောက်နဲ့အာယုံကြောင့်အထုကုဆရာဝန်ကြီးလက်တူဖြစ်တဲ့ Rule Jerry ဟာအသက်အရွယ်ကြောင့်လေးလံတုံဆိုင်မနေဘဲနဲ့သူဝါသနာပါတဲ့အလုပ်ကိုဖြစ်ဖြစ်လက်လက်လုပ်ကိုင်နိုင်စေဖြစ်ပါတယ်။အသက်7နှစ်အရွယ်ကလေးကဆရာဝန်ဖြစ်ချင်တယ်လို့ဆုံးဖြတ်ခဲ့ပြီးတော့လူနာရီရဲ့အသက်တွေကိုကယ်တင်ရတဲ့အလုပ်ဟာမုံမြတ်ပါတယ်လို့သူကပြောပါတယ်။
1953ခုနှစ်ထဲကဆောက်လုပ်ခဲ့ပြီးတော့အမေရိကတိုက်တစ်ခုလုံးမှာတက်တန်းအကြဆုံးလို့ပြောရမယ်ပြည်သူနိုင်ငံမြို့တော်လီမာက Second of May အမျိုးသားဆေးရုံကြီးမှာသူကတာဝန်ထမ်းဆောင်နေစေဖြစ်ပါရဲ့ရှင
်ဂါနာနိုင်ငံကမော်တော်ကားနဲ့သဘင်လိုက်ညှက်ပေးတဲ့ကုမ္ပဏီတစ်ခုအကြောင်းကိုတင်ပြပါမယ် Chief Master လို့နာမည်ပေးထားတဲ့ကုမ္ပဏီဟာဂါနာနိုင်ငံမြို့တော်အာကာရာမှာသူ့ဖောက်သည်တွေရဲ့အချိန်ကုန်တက်တာစေဖို့အိမ်တိုင်ရာရောက်သဘင်လိုက်ညှက်ပေးနေတာပါ။သဘင်ညှက်ဆိုင်စီကိုတွားရတဲ့ဒုက္ခ၊ထိုင်ဆောင်ရတဲ့ဒုက္ခတွေကင်းဝေးစေဖို့ရည်ရွယ်ပါတယ်။ဂါနာမျိုးတော်ဘယ်နေရာကိုမဆိုသူကအိမ်တိုင်ရာရောက်တွားပြီးတော့လိုက်ညှက်ပေးတာပါ။အမန်နျူအယ်ကိုဂျိုအန်ကိုမာဟာသဘင်ညှက်ဆိုင်ကိုတွားတဲ့အခါဖောက်သည်တွေအကြာကြီးဆောင်ရတဲ့ဒုက္ခတွေကိုတွေ့ရှိပြီးတော့ဒါကိုဖြေရှင်းဖို့အတွက် Chief Master Company ကိုလွန်ခဲ့တဲ့နှစ်နှစ်ကစတင်ခဲ့တာပါ။အခုချိန်မှာတော့သူ့ကုမ္ပဏီမှာစံသားဆရာ၃ယောက်ကိုခန့်ထားပြီးတော့လူငယ်တွေကြားမှာရေးပန်းစားနေပါတယ်။သဘင်ညှက်ဆိုင်မှာထိုင်မဆောက်နိုင်ပဲအလုတ်အလွန်များသူတွေစံသားဆိုင်ကိုမသွားနိုင်မသွားကျင်တဲ့သူတွေအတွက်ရိုးရိုးတာမန်သဘင်ညှက်ခါကို American $6လောက်နဲ့ဝန်ဆောင်မှုပေးနေတာပါ။ဖောက်တဲ့အချင်းချင်းလမ်းညွှန်ပေးကြတာနဲ့လူမှုကွန်ရက်တွေမှာကြေညာပြီးဈေးကွက်ရှာခဲ့တယ်လို့အန်ကိုမာကပြောပါတယ်။ဈေးကွက်ရှာဖွေရေးမန်နေဂျာတယောက်ကိုလည်းခန့်ထားပြီးတော့တခြားအာဖရိကနိုင်ငံတွေမှာလည်းလုပ်ငန်းချဲ့ထွင်ဖို့စဉ်းစားနေတဲ့အကြောင်းသူကပြောပါတယ်ခင်ဗျာ
တန်ဇင်းနီးယားနိုင်ငံကအမျိုးသားမော်ဒယ်တယောက်ဟာအရေးပြားယောဂါတမျိုးဖြစ်နေပြီမလဲရဲရဲဝံ့ဝံ့မော်ဒယ်တရုပ်ဆောင်အလုပ်ကိုဆက်ပြီးတော့လုပ်နေပါတယ်မီကိုဒီယိုဟာမျက်နှာနဲ့လက်ရေပြားတွေမှာကျူသင်းသမင်ပြူယောဂါဖြစ်ပြီးတော့အရေးပြားမှာကွက်တိကွက်ကြာဖြူနေတာပါသူကဘတ်စကတ်ဘောကစားတာဝါသနာပါပြီးတော့စကိတ်စီးတာကိုလည်းနှစ်သက်သူဖြစ်ပါတယ်သူအရေးပြားယောဂါဟာလွန်ခဲ့တဲ့15နှစ်တောင်ထဲကစပြီးတော့ဖြစ်ခဲ့ပြီးတော့အစတုန်းကတော့အရန်ရှက်ပြီးတော့အပြင်မထွက်ရဲခဲ့ဘူးလို့ပြောပါရယ်။အဲ့နောက်မှာတော့ဒီအရေးပြားယောဂါကြောင့်ခွဲခြားမှုတွေကြောက်ရွံ့မှုတွေကိုရင်ဆိုင်ဖို့အတွက်တရုတ်ဆောင်မော်ဒယ်အလုပ်ကိုရွေးချယ်ခဲ့တာဖြစ်တယ်လို့လည်းသူကဆိုပါရယ်။အသက်23နှစ်အရွယ်ရှိပြီဖြစ်တဲ့မီကိုဒီယိုဟာမော်ဒယ်လောကအတွက်မတူထူးခြားမှုကိုတည်ဆောင်လာသူဖြစ်တယ်လို့တငယ်ချင်းဖြစ်သူဇက်ကီယာမယ်လျာကဆိုပါရယ်။ဒီယောဂါဟာကုသယောဂါမဟုတ်ဘဲနဲ့ဒီလိုယောဂါဖြစ်ရတဲ့အကြောင်းရင်းကတော့ခန္ဓာကိုယ်အရေးပြားမှရှိတဲ့အရေးပြားရောင်ခြယ်ဓာတ်ထုတ်ပေးတဲ့ရောင်ခြည် cell တွေအကြောင်းတစ်ခုခုကြောင့်တည်သွားတာဖြစ်ပါတယ်။မီကိုဟာသူ့လိုပဲခီယူသင်းသမင်ပြူယောဂါဆွဲကပ်နေပြီးတော့ဒီယောဂါအကြောင်းလူသိများလာအောင်လုပ်ပေးနေတဲ့ကနေဒါနိုင်ငံသူ fashion model Winnie Harlow ကိုလေးစားအားကျနေတာပါ။သူကလည်းဒေတာရင်းမှာထိရောက်တဲ့အသိပညာပေးအလုပ်တွေလုပ်နိုင်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကနာမည်ကြီး Swahili Fashion သတင်းပတ်ရဲ့ထိပ်တန်းမော်ဒယ်တယောက်ဖြစ်နေအရွေးခံခဲ့ရပါတယ်ရှင
်။မယေတနာကျော်နဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။ဖီယိုကနေလွှင့်ပေးနေတဲ့အခုတနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြမဆန်တော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါလိမ့်ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစေအောင်ပြောပြပေးပါဦးမယ်ရှင်။
အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်အရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တပ်ထမံတွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးနောက်နှစ်ရက်အကြာမှာကူဝိတ်နဲ့အာရဗ်စိုးပွားများပြည်ထောင်စု UAE တို့ကအမေရိကန်တပ်ထမံတွေကစနေနေ့မှာသတိပေးလိုက်တာပါ။လက်တလောရဲ့ပိုင်းနေအတွင်းတင်းမာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။အမေရိကန်နဲ့တာလီဘန်တာဝန်ရှိသူတွေဟာအာဖဂန်နိုင်ငံက18နှစ်ကြာစစ်ပွဲကိုနိုင်ငံရေးအရအဆုံးသတ်နိုင်မယ့်နည်းလမ်းတွေဆွေးနွေးညှိနှိုင်းအပြေရှာရင်းလူမှုကွန်ရက်ပေါ်ကနေအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။အာဖဂန်အရေးအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်အကြားလာပေါင်းများစွာဆွေးနွေးပွဲနဲ့ပတ်သက်ပြီး Twitter စာမျက်နှာပေါ်ကနေအပြန်အလှန်စကနိုင်လူတာတွေဖြစ်လာတာပါ။အမေရိကန်ဘက်ကငြင်းငြိမ်းအတွက်ကြိုးပမ်းမှုတွေကိုမလိုလားဘူးလို့တာလီဘန်ပြောခွင့်ရစပီဟူလာမူဂျာဟစ်က Twitter မှာရေးပါတယ်။ Australia နိုင်ငံမှာလက်ရှိအာဏာရ Conservative Party ဦးဆောင်တဲ့ညွန့်မောင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ပါတယ်။အများကထင်ကြီးပေးနေတဲ့တိုက်ခန်ကောင်းဆောင် Bill Shorten ဦးဆောင်တဲ့ Labor Party ကရှုံးနိမ့်ခဲ့တာပါ။အနိုင်ရတဲ့ဝန်ကြီးချုပ် Scott Morrison ကတနင်္လာနေ့မှာအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းသွားမယ်လို့ပြောပါတယ်။
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမ မမြသစဉ်အောင်ပြောပြပေးသွားတာပါရှင်ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကေးဒူဘင်စကီဖြစ်ပါတယ် VOE ရဲ့အမေရိကန်အသံရဲ့တင်းနှလာနေမနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51ဒုတိယနာရီဝက်မှာလိုင်းလမီတာ190တွေကနေနာဆင်နိုင်ပါတယ် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လက်ချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.